ဒေတာရင်ဒီမိုကရေစီပြန့်နှံ့ရေးအတွက်ရည်ရွယ်ပြီးဘာရိန်နိုင်ငံမှာကျင်းပတဲ့ညီလာခံကိုဥရောပနဲ့အရှေ့အလယ်ပိုင်းဒေသကဝန်ကြီးများအစိုးရမဟုတ်တဲ့အဖွဲ့အစည်းများနဲ့အထူးအခုအမေရိကန်နိုင်ငံသား၏ဝန်ကြီးကွန်ဒိုလီဇာရိုက်ဟာတက်ရောက်ရရှိပါတယ်။ဒီကနေ့ဖွင့်လှစ်လိုက်တဲ့နှစ်ရက်ကြာအနာဂတ်ရေးရာနှီးနှောဖလှယ်ပွဲမှာမစ္စရိုက်ကအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်တဲ့အကြံဖက်ဝါဒကိုအနိုင်ယူတိုက်ဖြတ်မယ်ဆိုရင်အာရဗ်ကဘာမှာစီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်ဆိုတဲ့သဘောထားကိုအသေးပေးတင်ပြမယ်လို့မျှော်လင့်ရပါတယ်။အာရဗ်နိုင်ငံတချို့ကဘယ်လိုပြောင်းလဲမှုမျိုးမဆိုအနောက်အုပ်စုကအတင်းအကျပ်ဖိအားပေးတာတဲ့ဒေတာတွင်းကသာလာရမယ်လို့အခိုင်အမာပြောကြပါတယ်။စနေနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးရိုက်စ်ကစီးရီးယားနိုင်ငံသားကြီးဝန်ကြီးရဲ့ရှေ့မှာပဲစီးရီးယားကိုလူအခွင့်အရေးတက်ကြွဆုပ်ရှားသူကမာလာဘာဝီနီအမေရိကန်ပြည်ထောင်စုကပြန်ရောက်ခိုက်မှာအင်ကာနီကဖမ်းဆီးခံရတာနဲ့ပတ်သက်ပြီးပြန်လှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။မစ္စရိုက်ကစီးရီးယားပြည်သူတွေရဲ့လွတ်လပ်မှုဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မျှော်မှန်းချက်ဒီကိုအမေရိကန်တို့ကဆက်လက်ထောက်ခံအားပေးကြောင်းပြောကြားပါတယ်။